အမေရိကန်တရုတ်နဲ့ဒေသအတွင်းကထိပ်တန်းသံတမန်တွေတက်ရောက်တဲ့အာဆီယံစည်းဝေးပွဲကျင်းပနေချိန်တောက်ကြနေ့ဘန်ကောက်မြို့ဘုံခွဲမှုဟာထိုင်းတောင်ပိုင်းခွဲထွက်ရေးသဘုံကြီးရဲ့လက်ချက်ဖြစ်နိုင်တယ်လို့အာဏာပိုင်တွေကတန်တရားရှိနေပါတယ်။ဒီဘုံခွဲမှုနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းတန်တရားရှိသူအူကိုရဲကဖမ်းထားပါတယ်။ကျန်သာပရိနေတုံးကလည်းထိုင်းရဲချုပ်ဌာနရဲ့အပြင်ဘက်မှာဘုံအတုနှလုံးပေါက်ကွဲခဲ့ပြီးအဲ့ဒီအနီးနားမှာအမေရိကန်တရုတ်အရှိတောင်အာရှနိုင်ငံကြီးဝန်ကြီးတွေစီဝေးလုံနေကြတာဖြစ်ပါတယ်။ဘန်ကောက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောတာမရှိသေးပါဘူး။ရဲတွေရဲ့ပနာမစစ်ဆေးချက်အရတောက်ကြနေဘုံခွဲမှုဟာ2016ဩဂုတ်လကစလို့ထိုင်းတောင်ပိုင်းမှာတောက်လျှောက်ဖြစ်လာခဲ့တဲ့ဘုံခွဲမှုနောက်ွယ်ကတာဝန်ရှိအုပ်စုရဲ့လက်ချက်နဲ့တူတယ်လို့ထိုင်းရဲချုပ်ကပြောပါတယ်။